ိုင်းနိုင်ငံနယ်စပ်မဲဆောက်မျိုးကလူကုန်ကူးခံရတယ်လို့ယူဆရတဲ့မြန်မာရှစ်ပြောင်းအလို့သမား20ကိုတွေ့တဲ့အတွက်ထိုင်းနိုင်ငံရဲ့တပ်ဖွဲ့ကထိန်းသိမ်းထားပါတယ်။ဇွန်လ3ရက်နေ့မှာမဲဆောက်မျိုးကနေထပ်မျိုးကိုတွားမဲ့ကုန်တင်ကားတစ်စီးတိမ်မောက်သွားတာကိုထိုင်းအာဏာပိုင်တွေတွားရောက်ကယ်ဆယ်ရတာကနေအခုလိုမြန်မာရှစ်ပြောင်းအလို့သမားတွေကိုအဲ့ဒီကားနဲ့တဲဆောင်လာတာတွေ့ခဲ့ရတာဖြစ်တဲ့အကြောင်းအစုံလင်ကိုတော့ထိုင်းအခြေစိုက်ပြည်ရေးသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါရှင်
။ထိုင်းနိုင်ငံမဲဆောက်မျိုးကနေတက်မြုပ်ကိုသွားမဲ့ကုန်တင်ကားတကြီးဟာမဲဆောက်မြုပ်ကအထွေတက်ကိုသွားတဲ့လမ်းမှာတိမောက်ခဲ့တာပါ။ကယ်ဆယ်ရေးကားတွေစစ်တပ်နဲ့ရဲတွေရောက်လာချိန်မှာတော့ကားမောင်းသမားကဖြတ်ပြေးသွားခဲ့ပြီးကားထဲမှာဒဏ်ရာရနေသူတွေကိုဆွဲထုတ်ပြီးစေရုံပို့ခဲ့ရပါတယ်။တိမောက်သွားတဲ့ကုန်တင်ကားကြီးပေါ်မှာတော့မြန်မာရှစ်ပြောင်းလို့သမား20ဟာတနေရာကိုသွားမယ်လို့ယူဆရတဲ့အထုပ်ပိုးတွေတဦးချင်းစီမှာတဲဆောင်လာတာကိုတွေ့ရတာကြောင့်လူကုန်ကူးမှုဖြစ်နိုင်တယ်ဆိုတဲ့ယူဆချက်နဲ့ထိုင်းအနာပိုင်တွေကဖမ်းဆီးထားခဲ့ကြောင်းလူမှုရေးလုပ်ငန်းတွေကိုလုတ်ကင်နေတဲ့ထိုင်းနိုင်ငံသားတဦးကအခုလိုပြောပြပါတယ်
။ည9နာရီတော့ပေါ့နော်။ Land away တက်ကတော့လာမှာပေါ့နော်။ဗမာပြည်ကအယောက်20လောက်ပါတာပေါ့အဲ့ဒီကားထဲမှာအာကားလေးလာမောက်သွားတော့ပေါ့နော်။အ
ာဘိုင်းလေ
းဆက်ဒင်ကာလို့ထင်လို့ပေါ့နော်။ဆက်ဒင်ကာပေါ့။အဲ့ဒီဗမာပြည်ကလည်းအယောက်20လောက်ရှိတယ်။အာလူလေတော့တယောက်တော့မသိဘူးပေါ့နော်အနာလေးဒဏ်ရာလေးတော့ရကြတော့ပေါ့အဲ့ဒီထဲမှာသူတို့စစ်စေတော့ပမာတိကြတွေတယောက်မှာအထုံးလေးပါလာတော့ပေါ့နော်အစတော့သူတို့စိတ်ထဲမှာအဲ့ဒီပမာတိကြဟိုအလုတ်တမကာပေါ့လမ်းလို့လားအလုတ်တမကာလေးတင်းသွားပြင်လာတော့ပေါ့နော်နောက်သူတို့ပြန်ကြည့်လိုက်လားအဲ့ဒီစိတ်ပင်ကာထဲမှာတော့သူကဥစားလေးပါလာတော့ပေါ့အဘူစာထုတ်လေအများကြီးပေါ့သူတို့တွေ့တော့ပေါ့တွေ့ကြလားအစ်စာပေါ့စစ်တာရောပလိတ်ရောအဲ့ဒီကာကမောင်တမာတော့ထုတ်ပြီးတော့ရေပေါ့နော်စစ်တာနဲ့ပလိတ်နဲ့သူတို့လည်းအဲ့ဒီအလုတ်တမာလေးအလုံးပေါ့နော်သူကဝိုင်းထားလိုက်တယ်ပေါ့နော်မပြေရဆိုတော့အစ်စာသူတို့အဲလူကုန်ကိုဖြစ်မကြောက်တော့ပေါ့အဲ့ဒီအလုတ်တမာလေးခဏသူတို့ဖန်ထားတာပေါ့နော်ပါပမာပိတာကြီးပဲအလုံးအယောက်20ရှိတယ်ပေါ့နော်
လူကုန်ကူးမှုဖြစ်နိုင်တယ်ဆိုတဲ့ယူဆချက်နဲ့ထိုင်းအနာပိုင်တွေကဖမ်းဆီးထားခဲ့ကြောင်းလူမှုရေးလုပ်ငန်းတွေကိုလုတ်ကင်နေတဲ့ထိုင်းနိုင်ငံသားတဦးကအခုလိုပြောပြပါတယ်။ဒဏ်ရာအနည်းငယ်ကျဉ်းထန်သူတချို့ကတော့မဲဆောက်စည်းရုံးကြီးကိုပို့ပြီးတော့ကုသမှုတွေလုပ်ခဲ့ပေမဲ့တည်ဆုံးမှုတွေတော့မရှိခဲ့ဘူးလို့သိရပါတယ်။ကားမောင်းသမားကတော့ထပ်ပြေးတိမ်းရှောင်သွားတဲ့အတွက်အထုပ်ပိုးကိုကြီးပါလာတဲ့မြန်မာလူသမားတွေကိုထိုင်းအနာပိုင်တွေကစစ်ဆေးဖို့အတွက်ဖမ်းဆီးထားတာပါ။ပြီးခဲ့တဲ့မေလ26ရက်နေ့ကလည်းထိုင်းမြန်မာနယ်စပ်ထိုင်းနိုင်ငံတချံကတ္တနာဘူရီမြို့ရဲ့စစ်သေးလေးတခုကနေလူကုန်ကူးခံရတဲ့မြန်မာနိုင်ငံသား24ယောက်ကိုတယ်ဆောင်လာတဲ့ကားတစ်စီးကိုဖမ်းဆီးခဲ့ပါတယ်။မြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံအတွင်းပိုင်းကိုအလုတ်ကင်ရှာဖွေဖို့လာရင်းနဲ့လူကုန်ကူးခံရတာဖြစ်ပါတယ်။လူကုန်ကူးမှုတိုက်ခိုက်ရေးနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2016ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့လူကုန်ကူးမှုအစီအစဉ်ခါရဲမှာတော့မြန်မာနိုင်ငံကိုတရားသတိအနည်းဆုံးစီးရင်ထဲမှာတတ်မှတ်ခဲ့ပြီးမြန်မာရှေ့ပြောင်းလို့သမား3သန်းထက်မနည်းနေထိုင်နေတဲ့ထိုင်းနိုင်ငံကိုတော့တရားသူစောင့်ကြည့်အစဉ်ကိုတတ်မှတ်ပေးထားပါတယ်ရှင်။